ပြီးခဲ့တဲ့ဖေဖော်ဝါရီလတရနေ့ကစပြီးတော့ရခိုင်ပြည်နယ်ထဲကမောင်တော်ပူတိတောင်ရှစ်သိမ့်တောင်ဒေသတွေမှာမေယူ FM ရေဒီယိုအစီအစဉ်နဲ့ဘာသာစကား၃မျိုးကိုစတင်ဆက်သက်ထုတ်လွှင့်နေပါတယ်။ဆက်သက်ဆဲကာလဖြစ်ပြီးတော့အစိုးရရဲ့ဆောင်ရွက်ချက်တွေကိုသတင်းမှန်သိဖို့အတွက်ဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်က RFA ကိုပြောပါတယ်။
ကတော့အဲ့ဒီဒေတာသဝိုင်းမှာဝင်းကြီးဌာနတွေကလုပ်နေတဲ့ချက်တွေရှိတယ်။အဲ့ဒါထက်အရေးကြီးတာကအခုဒီဖြစ်ပေါ်နေတဲ့အခြေအနေပေါ်မူတည်ပြီးတော့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးလေးတွေလုပ်နေရလေးရှိတယ်။အဲ့တော့ဒါလေးတွေလည်းအဲ့ဒီမှာရှိနေတဲ့သူတွေသိအောင်ပေါ့နော်။ဟောဒါလေးကတော့ဘလို့ဘလို့လုပ်နေပါလားဆိုတော့ဒီဒေတာမှာရှိတဲ့သူတွေကသိပြီးတော့အဲသူတို့လိုက်ပြီးလုပ်မယ်။ဒါမှမဟုတ်ပူပေါင်းဆောင်ရွက်လာမယ်။ဒေတာရဲ့ဖွံ့ဖြိုးတိုးတက်ရေးကိုထောက်ကူပြုမယ်ပေါ့။ဒီလိုရည်ရွယ်ချက်ကောင်းလေးတွေတော့လုပ်မယ်ဆိုတဲ့အနေနဲ့ချမ်းပြီးတော့ဆောင်ရွက်နေတဲ့အနေထားမျိုးပါ။
ဆူရဘက်ကအဲ့ဒီဒေတာ၃ခုမှာသတင်းမှန်သိဖို့ယူရတယ်ဆိုပေမဲ့မေယူ FM ရေဒီယိုအစီအစဉ်ကိုဘာကြောင့်ရခိုင်တိုင်းရင်းသားတွေအဓိကလက်မခံနိုင်တယ်လဲဆိုတဲ့အချက်ကတော့ရခိုင်တိုင်းရင်းသားတွေကန့်ကွက်နေတဲ့ဘာသာစကားနဲ့ထုတ်လွှင့်တာကြောင့်ဖြစ်တယ်လို့စစ်တွေမြို့နယ်လူမှုအဖွဲ့အစည်းများကိုစားပြုကော်မတီရဲ့နာယကဦးတာပွင့်ကပြောပါတယ်
အမအပြင်းဆိုရင်တော့ပြောစရာမရှိဘူးပေါ့ဒါပေမဲ့အခုကပြဿနာဖြစ်နေတဲ့ကာလဆိုတော့တိတ်တော့ဝေမကြကြဘူးပေါ့ကွာဒီကဝေမကြဘူးဆိုတာကအခုကျွန်တော်ဒီတဲ့ဆိုင်နာမည်တမျိုးနဲ့တောင်းဆိုနေတဲ့အဲဒါကြီးကိုသွားပြီးတော့တရားဝင်အတိမတ်ပြုတ်လို့ဖြစ်သွားမလားဒီကဒါလို့စိုးရိမ်နေတာဘာလို့အတန်းနဲ့နေဆိုတာတရင်ဝင်တာတခုတည်းနဲ့မရသေးဘူးလေနောက်ဆက်တွဲလာမှာတော့တိရဂီတတို့ဘာတို့ညာတို့လာအောင်ပေါ့အဲ့ဒီဟာဒီပွာပါလာရင်အဲ့တို့ဒီကျွန်တော်တိုင်းသားတို့မျိုးလို့ဒီမှာပြုတ်လို့ဖြစ်သွားမလားဒါဒါကိုစိုးရိမ်နေကြတာအဲ့ဒီရေဒီယို FM ကိုဘယ်လျောက်နားထောင်တယ်လဲပုံမူတည်ရဲ့ဟုတ်ကဲ့တို့လွှင့်တဲ့ FM ကိုကျွန်တော်ကခိုင်ခိုင်ကသာလွှင့်နေပြီလွှင့်နေပြောတာကျွန်တော်မောင်တော်ကိုတကယ်တကယ်နားမီတော့လေအဲ့ဒီ FM ကိုနားထောင်တဲ့ဘောင်လီကတော့ဒီအတွက်မရှိဘူးအဲ့လိုပဲကြားရတယ်လေတော့တို့မှအုပ်ချုပ်ရေးပိုင်းနေရှိတာပဲဒီချန်နယ်ဆိုတာက FM ကဖြန့်မှမဟုတ်ဘူး
1960မှာဥနုဝင်ကြီးချုပ်လုပ်ခဲ့တဲ့တက်တန်းအတွင်းဘင်္ဂါလီဘာသာစကားကိုရိုဟင်ဂျာတိုင်းရင်းသားအစီအစဉ်အသုံးနှုန်းနဲ့အသံလွှင့်တာတွေရှိခဲ့တယ်လို့စာဆောင်တွေပုံနှိပ်ထုတ်ဝေခဲ့တဲ့တမိုင်းကြောင်ရခိုင်ပြည်နယ်ထဲမှာရှိခဲ့ဘူးတာမို့ရခိုင်ဒေသခံတွေစိုးရိမ်တာဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့မောင်နှမမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ
်တိုင်းရင်းသားတွေရှိတယ်ရခိုင်တခုတည်းမဟုတ်ဘူးရခိုင်ရဲ့မျိုးရေးတက်ရဲ့ဒိုင်းနာရဲ့ခမင်းဆိုပြီးတိုင်းရင်းသားတွေရှိတယ်အတင်းတွေကိုတောင်မှမထောက်လုံနိုင်တဲ့အချိန်ကာလမှာသူတို့နိုင်ငံသားမဟုတ်တဲ့လူတွေရဲ့အတင်းကိုအဲ့လိုမျိုးတွင့်နေဆိုတာကတော့မဖြစ်သင့်ဘူးနော်။နောက်ပြီးတော့ဦးမူခိုင်တုံးကလည်းတစ်ခါလုပ်ပြတဲ့ခါတော့ဘူး။အဲ့တော့ကိုင်ပြီးတော့သူတို့ဒုဟန်ကြပါညာဆိုပြီးတော့လှုပ်လာတာရှိတယ်။ဒီလိုတာရကားတွေရှိလို့ကျွန်တော်တို့ကစိုးရင်ပေါ့ဗျာ။ရှင်းရှင်းပြောလို့ရှိရင်အဲ့လိုမျိုးနောက်ဖြစ်လာမှစိုးလို့ပါ။ကျွန်တော်တို့ဒေသကိုမှတခုခုအလုံးလုံးဖို့ဆိုလို့ရှိရင်ကျွန်တော်တို့အဓိကဒေသခံတွေနဲ့ဆွေးနွေးဖို့လိုရတယ်နော်။ဒီသမရှိတဲ့လွတ်တော်ကိုယ်စားလှယ်တို့အဖွဲ့အစည်းတို့ပါတီတို့စသည်အပြင်ရှိတယ်အဲ့ဒီမှာအခုသူတို့ဆဲရတွေကိုဘာမှရှက်မပြပြသူတို့လှုပ်ရှင်တို့လုံးနေတယ်အဲ့ဒါကကျွန်တော်တို့ဒီဒေသမှာရှိနေတဲ့အခုပဋိပက္ခဖြစ်နေတာကိုပိုးပြီးတော့ပဋိပက္ခဖြစ်အောင်လုပ်နေတယ်လို့ဖြစ်နေဒီမှာအခုလုပ်နေတာကလည်းဘယ်လောက်ထိအာမခေချရှိလဲဘသူကအဲ့ဒီအကြံကိုတာဝန်ယူပြီးတော့လုပ်တယ်လို့ဆိုတာလည်းပြောဘူး
ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာရခိုင်ပြည်နယ်ထဲမှာရှိတဲ့နေသားဆောင်စခန်း၃ခုကိုနိုင်ငံသားနဲ့အဆက်ဆက်ရှိတဲ့အကြမ်းဖက်လက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်ခဲ့တာတွေရှိခဲ့ပါတယ်။တဟဒေတာအတွင်းပြဿနာမဟုတ်တော့ဘဲနဲ့တိုင်းပြည်ရဲ့အချုပ်အခြာအာဏာကိုပါထိပါလာတဲ့သဘောမျိုးဖြစ်တာမို့အစိုးရအနေနဲ့ဒီအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းရေးကော်မရှင်ဖွဲ့စစ်ဆေးနေတယ်လို့ဒေတာအတွင်းမှာလည်းလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေရပါတယ်။ဒီလိုအခြေအနေမျိုးတွေမှာရက်ရွာအခြေပြုရေဒီယိုအဖြစ်နဲ့အစိုးရရဲ့ဆောင်ရွက်ချက်တွေကိုသတင်းမှန်သိနိုင်ဖို့အဆိုတဲ့အစိုးရရဲ့ပြောဆိုချက်ဟာလုံလောက်တဲ့အကြောင်းပြချက်မဟုတ်ဘူးလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကမြင်ပါတယ
်။ဒီနိုင်ငံမှာနေတဲ့လူတွေဟာဒီနိုင်ငံရဲ့ဘာသာစကားတို့ကိုကျွင်းကျင်အောင်တက်အောင်သူတို့ကတော့ကြိုးစားဖို့လွယ်ပါလိမ့်မယ်။အခုကတော့ဒီနိုင်ငံရဲ့ဥပဒေကိုလေမလိုက်နာဘူးဒီနိုင်ငံရဲ့စကားဘာသာစကားတို့တလေးထုတယ်လို့ကိုလေမလိုက်နာတဲ့သူတို့ community တခုကိုသိတဲ့ဒီလိုပဲကျွန်တော်တို့ဒီအစိုးရအနေနဲ့သိတဲ့ပူဇော်ပေးပြီးတော့လုံလိုက်တယ်လို့ဖြစ်တော့တဲ့အတွက်ကြောင့်ဒီဒေသခံမှာဒီသားမှာရှိတဲ့လူတွေကညတ်တော့မရှိအောင်ပေါ့နော်။သမင်းတကာနိုင်ငံတကာကဖျောက်ရဲပေးလို့သူတို့ကိုပျောက်ပေးတဲ့သဘောဖြစ်နေတယ်။ဒါမှမဟုတ်တော့ပါဘူး
။ရခိုင်ပြည်နယ်တဲကဘူးတီတောင်မောင်တော်နဲ့ရသေးတောင်မြို့နယ်အနီးတစ်ဝိုက်မှာထုတ်လွှင့်မဲ့မေယူ FM အစီအစဉ်နဲ့ပတ်သက်ပြီးဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်ရဲမှာရခိုင်မျိုးသားပါတီ ANP ပါတီကလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြန်ကြားရေးဝန်ကြီးကိုမေးခွန်းမေးခဲ့တာရှိပေမဲ့မေးခွန်းကိုအဆုံးအထိမေးခွန်းမရလိုက်ဘူးလို့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ကျွန်တော်လည်းတိုင်းရင်းသား135မျိုးကျောင်းနယ်မှာရှိပါတယ်။ဒီတိုင်းရင်းသားဒီမျိုးတွေရေဒီယို FM အတန်းဖို့အစီအစဉ်ရှိပါသလား။အဲ့လိုတိုင်းရင်းသား အတန်ဒီကိုမနှိမ့်နိုင်သေးခင်မှာတိုင်းရင်းသားလည်းမဟုတ်တဲ့နိုင်ငံသားလည်းမဟုတ်သေးတဲ့လူတွေအတွက်ဒီမီယူ FN ဆိုပြီးတော့စံတထုတ်လင်းနေတာကြားသိရပါတယ်အဲ့ဒါဘလူရီရှင်းနဲ့အဲ့ဒါထုတ်လင်းတာပါလေလို့ကျွန်တော်ကမြေချစ်တာပါအဲ့ဒါမဲ့ဝင်ကြီးကတော့တပိုင်းစားပဲကြားလိုက်ပါတယ်အဲဒီတပိုင်းစားနဲ့မိတ်ကပိတ်သွားတာပါဗျာမိတ်ပါကြောင့်ပိတ်တယ်ဆိုတော့ကျွန်တော်လည်းမပြောတတ်ဘူးရောမိတ်ပိတ်သွားတော့ဒီ new fm ဆိုတဲ့စကားတော့ဝင်ကြီးကြားလိုက်ပါတယ်ဝင်ကြီးကကျွန်တော်မေးရမေးခွန်းကိုတော့အတိတ်ပဲပေါက်တော့ပါတယ်ဒါမဲ့ဒီလိုအချိန်ပြိုးမှာမီဒီယာနဲ့ပတ်သက်တဲ့မေးခွန်းကိုမေးတဲ့အခါမျိုးမှာသူအဲ့ဒါဖြေလိုက်နိုင်ရင်တော့ကျွန်တော်တို့ရှင်မမချိမနှက်ဖြစ်နေတဲ့လူတွေကလည်းဘာကြောင့်ဖြစ်တယ်ဆိုတာဟုတ်သူကအဝေးရနဲ့ချန်ပြီးသားဖြစ်သွားမှာပေါ့အဲ့ဒီအခွင့်အရေးကိုသူမယူနိုင်တာကလည်းကျွန်တော်တို့အားနည်းချက်တစ်ခုပေါ့ဗျာနော်
မြန်မာနိုင်ငံနဲ့ထိပ်တန်းအရေးကြီးဆုံးပြဿနာတွေတဲကတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အရေးကိုဖြေရှင်းဖို့ဟာအစိုးရရဲ့အဓိကစိန်ခေါ်ချက်ဖြစ်နေပြီးလူသားချင်းစာနာမှုဆိုတဲ့ထောက်ပြချက်တွေနဲ့နိုင်ငံတကာရဲ့ဖိအားပေးမှုတွေလည်းရှိနေတာပါဒီလိုအခြေအနေမျိုးတွေမှာအချိန်နဲ့တပြင်းညီသတင်းမှန်တွေသိဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်ခေါင်းတဦးလည်းဖြစ်လက်ရှိမှာအမ်းမြို့နယ်ရဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးမမအောင်ကတုံ့တက်ပါတယ
်အကျိုးရှိရှိအတုံးချနိုင်တော့ကောင်းပါရဲ့မမငန်ငန်သတင်းတွေကိုမမကန်ကန်နဲ့ဒီ post community ကိုလုံးဝပေါ့နော်ဒီဘာသာစကားတွေနဲ့ပြောနိုင်မယ်ဆိုရင်တော့အကျိုးရှိတဲ့လုပ်ငန်းတစ်ခုလို့ကျွန်တော်ထင်ပါတယ်အဲ့ဒီမမကကဒီ propaganda တွေညားတဲ့ခါကျတော့ဘာသာတွေနဲ့ပြောတဲ့အခါမှာလည်းဟိုဒီနှစ်ဖက်ကိုယုံကြည်မှုကိုပုံပုံကျွန်တော်မြင့်တင်ဖို့လုပ်တဲ့အခါမှာယော်နေစေတဲ့အကြောင်းအရာတွေမဖြစ်ဖို့တော့တာဝန်ရှိတဲ့လူတွေကတော့ view site တင်တာပေါ့နော်ဟိုဘလို့ပဲဖြစ်ဖြစ်ပါဒီ FN ကိုမမငံကအကျိုးရှိအတုံးချမယ်ဆိုရင်တော့ဒါလုံးတဲ့နဲ့အလုပ်တစ်ခုဖြစ်မယ်လို့ဒါကျွန်တော်တို့ဒီလိုပဲယူဆပါတယ်ခင်ဗျာ
ရခိုင်ဒေသတကယ်တွေကတော့ MU FN အစီအစဉ်ကိုကန့်ကွက်နေပြီးတော့ဒါကိုအခုပြန်ပြီးတော့ကျင်းပနေပြီဖြစ်တဲ့လွှတ်တော်တွေအတွင်းမှာဆွေးနွေးနိုင်ဖို့အပြင်ရခိုင်အမတ်တွေနဲ့ပြည်ချားရေးဝန်ကြီးဌာနတို့တွေ့ဆုံဆွေးနွေးနိုင်ဖို့တွေကိုလည်းစီစဉ်သွားမယ်လို့မောင်နှုံးမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ
်ကျွန်တော်တို့ကဒီဒေသခံတွေကလက်မထိုးပြီးတော့ကျွန်တော်တို့ကိုစာရွက်စာတမ်းနဲ့ပို့ဖို့ရှိတယ်အဲ့ဒီသားစရင်တွေရလာလို့ရှိရင်ကျွန်တော်တို့ဒီဝင်ကြီးဌာနနဲ့တော်ပြီးတွေ့မယ်ဝင်ကြီးဌာနနဲ့တော်ပြီးတွေ့ပြီးတော့ရှင်းနိုင်မယ်မရလို့ရှိရင်ကျွန်တော်တို့တို့ထိမှမေခွန်းတို့အဆိုတို့လုံးမယ်အဲ့ဒီလိုမျိုးလေးမရလို့ရှိရင်ကျွန်တော်တို့ဒေသခံနဲ့ပူးပေါင်းပြီးတော့တခုခုတို့လုံးအောင်ပါကျွန်တော်တို့ဒီဒေသမှာသူတို့တက်တဲ့တည်းမဟုတ်ဘူးလေနောက်အခြားတန်းသားတွေရှိတယ်ဒီအဲ့ဒီတန်းသားတွေရဲ့တိုင်းရင်းသားတွေဖြစ်တဲ့အသင်ကိုတောင်မှမထွက်နိုင်ဘူးတိုင်းရင်းသားမဟုတ်တဲ့လူတွေအသင်ကိုအဲ့လိုမျိုးလုံးလို့ရှိရင်အဲ့ဒီဒေသဟာသူတို့ရဲ့ကျွန်မမူတူကအစီအမံပြုမှုတစ်ခုဖြစ်သွားလိမ့်မယ
်။ဒါကတော့ပြည်ချဲရေးဝန်ကြီးဌာနကမောင်တော်ပူတိတောင်နဲ့ရသေတောင်ဒေသတွေအကျွဲ့ MU FM Radio အစီအစဉ်အသစ်ဆက်သက်ထုတ်လွှင့်နေတဲ့အပေါ်သဘောထားတချို့ကိုနားဆင်ကြရတာပါရှင်။ရခိုင်ပြည်နယ်ရဲ့တိမ်မွေ့နည်းနည်းတဲ့အရေးကိစ္စတွေကိုဖြည့်ရှင်းနိုင်ဖို့အတွက်ဆိုပြီးတော့ကုလသမဂ္ဂကျွေးမှုချုပ်ဟောင်းကော်ဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ကိုအစိုးရကပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကဖွဲ့စည်းခဲ့ပြီးဒီကော်မရှင်ရဲ့လေလာသုံးချက်အကြံပြုချက်တွေကိုတစ်နှစ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်စီတင်ပြရမှာလဲဖြစ်ပါတယ်ရှင်